မြန်မာနိုင်ငံမှာကိုဗစ်ကာယောဂါတကြောပြန်ကူးစက်မှုတွေကြောင့်အသွာအလာနဲ့လမ်းပန်းဆက်သွယ်မှုတွေကန့်သက်ထားတဲ့အတွက်နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသနဲ့စကိုင်းတိုင်းအထက်ပိုင်းမှာယောဂါကူးစက်မှုရှိမရှိစစ်ဆေးဖို့အတွက်အခက်အခဲရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစော်ပါကိုဗစ်ကာယောဂါကူးစက်မှုတွေတိုးမြင့်လာရကဒီလအတွင်းမှာပဲပြည်တွင်းလေကြောင်းလိုင်းတွေခီးသည်တင်ရေရင်နဲ့မော်တော်ယာဉ်လိုင်းတွေကိုရပ်နားလိုက်တာကြောင့်ချင်းတွင်းမြစ်အထက်ပိုင်းစကိုင်းတိုင်းဒေသဘက်မှာCOVID-19 ယောဂါပိုးရှိမရှိအကောင်တိုးပတ်စစ်ဆေးဖို့အတွက်အခက်အခဲဖြစ်နေကြတာပါယောဂါပိုးစစ်ဆေးဖို့ဆိုရင်မန္တလေးကိုအစင်းစင်ပို့ဆောင်စစ်ဆေးနေရတဲ့အခြေအနေကိုနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစီးအဖွဲ့ဥက္ကဋ္ဌဦးကေဆိုင်က VOA ကိုအခုလိုပြောပါတယ်ကျွန်
တော်တို့ဟိုဆက်ကတော့ပို့ထားတယ်မန္တလေးပို့ဆရာတယ်ဘုမလင်းပြန်လာတယ်ကားငါးပြီးသွားတော့ကားငါးတော့ဆက်နေမြေမျိုးပဲလေမျိုးကျောင်းဆရာဆရာမတွေပေါ့ကားကဟိုမလေးကလည်းငါးတယ်ဟိုမလေးကဆက်လင်းနဲ့ပို့တော့လေအခက်ခဲတော့စံကေငါးနဲ့ခက်ပါတယ်ကားငါးပို့ရလို့မလဲကားငါးတော့ပေါင်းပြီးတော့ငါးတော့ပေါ့ခန်းကြီးကလိုရတယ်ဟိုမလေးကလိုရတယ်ငွေကြီးကိုကြောက်ဒီကခက်ခဲရှိရဟုတ်ကဲ့
ကလေးမျိုးနယ်ကနေလဟယ်မျိုးနယ်ကိုလာရောက်တာဝန်ထမ်းဆောင်တဲ့ဆရာမတဦးကိုတန်လျာဖြစ်တာကြောင့်စမ်းသပ်စစ်ဆေးတာဖြစ်ပါတယ်လဟယ်မျိုးကိုဆက်သွဲတဲ့လမ်းဟာဘိုးရင်းကာလမှာကားသွားလာဖို့ခက်ခဲပြီးအများအပြားစိုက်ကဲကိုအသုံးပြုရတယ်လို့လည်းပြောပါတယ်။စကိုင်းတိုင်းထက်ပိုင်ခန်းတီမျိုးကလူမှုကူညီရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ကိုအောင်စန်းမြင့်ကခန်းတီကနေကားငါသွားရင်တစ်ခေါက်ကိုကျပ်ငွေ15သိန်းလောက်ကုန်ကြကြောင်းပြောပါတယ်။ဒီ
ခန်းတီကနေမန္တလေးကိုဆိုရင်ကျွန်တော်တို့ကားက15သိန်းကုန်တယ်။အလူရှင်နေရှာပြီးခန်းတီကနေမန္တလေးထိကျွန်တော်တို့ကအရောက်ပို့ရတာဗျ။နိုင်ငံတော်ကလည်းကျွန်တော်တို့ဒီဥစ္စာကြီးလုပ်ပေးထားမှာရှိဘူးဒီပတ်စံမတက်နိုင်ဆိုကျွန်တော်တို့အလူရှင်မရှိဘူးဆိုကျွန်တော်တို့တော့အရန်ခက်ခဲဖြစ်မှာဆိုတော့ခန်းကြီးကနေမန္တလေးကိုသွားဖို့ဆိုရင်ဒီလမ်းကြီးကလည်းတိတ်ဆိုးတယ်ကမိုးရွာနေတဲ့အချိန်ဆိုကျွန်တော်တို့လမ်းကမကောင်းတော့ကြာနေ့လေး၄နာရီထိုင်ဟိုနောက်နေ့၇နာရီလောက်မှမန္တလေးကိုရောက်တာဒါတော့မှကားမောင်းကျွမ်းတဲ့လူဟိုဘာလုံးမှရောက်တာကြာဟုတ်၂၄ရက်နေ့ကလဟေရပို့တဲ့ဥစ္စာနဲ့ခန်းကြီးဥစ္စာနဲ့ပေါင်းပြီးတော့အပို့လိုက်တာပါကြာဟုတ်ဒီနေ့မတိရမနဲ့ဆက်ဆိုရင်တော့ကျွန်တော်အဖြေတိရမယ်ကြောက
်။ခန်းတီမျိုးမှာတော့တန်တရားလူနာ12ဦးရှိနေပြီးပြီးခဲ့တဲ့အပတ်က9ဦးစစ်ဆေးထားပြီးဖြစ်ပါတယ်။နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမင်းနိုင်ကတော့ဒေသတွင်းအခက်အခဲတွေကိုဖြေရှင်းနိုင်ဖို့အစိုးရကိုတင်ပြထားကြောင်းအခုလိုပြောပါတယ
်။ဒီနေ့လည်းကိုဗစ်ကောင်တီးရနေပြီးတော့ဒေသအုပ်ရှိကိုဗစ်ကောင်တီးနေတော့မှတရားအစိုးရကိုတင်ပြီးတော့သူတို့ဆော်ရပေးနေတာရှိပါတယ်ဗျာ။ကြည့်ကြတော့ငွေကြေးဟောဗျငွေကြေးတော့ဟိုတည်းလည်းဒီရှိမှကျွန်တော်ဆီဝလောက်တယ်အရေးကြီးတာတော့ငွေကြေးပေါ့နော်ငွေကြေးလောက်တယ်ဆိုလို့ရှိရင်တော့ဒီစောက်ကြည့်လူနာဟာစပါတော့ဒီကိုဗစ်ကော်မတီရဲ့စောက်ကြည့်ကဖွဲ့တယ်ပေါ့တော့လုံလလလောက်ဟာဆုံးနေတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဆင်မာတော့ဟောပေါ့တလောက်အခက်အခဲမရှိဘူးကြာလူလူလည်းနေတယ်ဆိုတော့လေ
လောလောဆယ်မှာတော့စကိုင်းတိုင်းဒေသကြီးအတွင်းမှာယောဂဘိုးတွေးရှိသူ32ဦးရှိပြီးချင်းတွင်းမြစ်အထက်ပိုင်းဒေသ Homeland နဲ့ဖောင်းပြင်မှာတယောက်စီတွေးရှိထားတာဖြစ်ပါတယ်ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာပါ